နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကနေဝင်ရောက်ယှဉ်ပြိုင်မယ့်သမ္မတ Donald Trump ရော Democratic Party ကပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်း Joe Biden ကပါသူတို့မဲဆွယ်မှုကို American ပြည်ထောင်စုအနောက်ဖက်ခြမ်းဒေသတကြောကမကြုံစဘူးအောင်ပျက်စီးမှုများတဲ့ Tommy လောင်ကျွမ်းမှုအတွက်ဦးတည်ပြီးပြောဆိုလာကြပါတယ်။ဒီအနောက်ဖက်ခြမ်းက Tommy ဒဏ်ခံနေရတဲ့ California, Oregon နဲ့ Washington ပြည်နယ်တွေဟာ Democratic Party ကိုထောက်ခံမှုများတဲ့ပြည်နယ်တွေဖြစ်ပြီးဒီ Tommy နဲ့ပတ်သက်ပြီးသိပ်ပြောဆိုတာမတွေ့ရတဲ့သမ္မတ Trump ကအခု California ပြည်နယ်ကိုသွားရောက်နေပါတယ်။အဲဒီမှာသမ္မတကိုဝေဖန်လို့ရှိတဲ့ Democratic Party ဝင်ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပြည်နယ်ရင်လောင်ကျွမ်းနေတဲ့ Tommy တွေနဲ့ပတ်သက်ပြီး Shannon တင်ပြမှာဖြစ်ပါတယ်။သမ္မတ Trump ဟာ Sacramento နားက McClellan သဘာဝဥယျာဉ်ရှိရာကိုလည်းသွားရောက်မှာဖြစ်ပါတယ်။မြေကျဲဝင်းအပြင် Hector တန်းကျော်ပျက်စီးခဲ့ရပြီးလူပေါင်း35ဦးနဲ့မနေ့တိတ်ဆုံးခဲ့ရတဲ့အဲ့ဒီဒေသမှာဒေသခံတွေနဲ့ရောအစိုးရတာဝန်ရှိသူတွေနဲ့ပါဆွေးနွေးဖို့ရှိပါတယ်။ Tommy ကအပြင်းထန်ခံစားနေရတဲ့ California ပြည်နယ်သားတွေကသူ့ကိုထောက်ခံမှုသိမ့်မပေးကြပါပဲ။မိရန်တဲ့သူတွေပေါ်မှာစာနာမှုနဲ့အတူပြည်နယ်တွေအတွက်မိငိမ့်တက်ဖို့ဘိုးအစိုးရအကူအညီတွေသူချပေးခဲ့ကြောင်းပြောကြားဖို့ရှိပါတယ်။တချိန်တည်းမှာပဲလူအုပ်ကြီးကြီးမားမားနဲ့မဲဆွယ်ပွဲမလုပ်တဲ့ဒုသမ္မတဟောင်း Joe Biden ကတော့သူ့ရဲ့ Delaware ပြည်နယ်မှာပဲရှိနေပြီးသမ္မတ Trump ဟာတော်မီလောင်ကျွမ်းမှုဖြစ်စေတဲ့ရာသီဥတုဖောက်ပြန်မှုတွေတိုးလာတာကိုလှည့်လျူရှုထားကြောင်းနဲ့ဗဟိုအစိုးရကလည်းအခုကြီးလုံလောက်အောင်မပေးကြောင်းဆွဆွဲဝေဖန်မဲ့မင်ကွန်းပြောကြားဖို့စီစဉ်ထားပါတယ်။